ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအင်္ဂါနေ့ပွဲစဉ်မှာပေါ်တူဂီနဲ့မော်ရိုကိုအသင်းတို့ควอเตอร์ไฟแนลตัดตัวไปปอร์ตุกีအတွက်ပထမဆုံးဂိုးကိုတော့ဂွန်ကာလိုရမ်မို့စ်ကပွဲစပြီး18မိနစ်အကြာမှာသွင်းခဲ့ပြီးနောက်ပိုင်းမှာလည်းသူက2ဂိုးထပ်သွင်းခဲ့ပါတယ်ဆွစ်ဇာလန်အသင်းကဒုတိယပိုင်းမှာ2ဂိုးပြန်ရခဲ့ပေမဲ့ပေါ်တူဂီက6ဂိုး2ဂိုးနဲ့အဆုံးသတ်ခဲ့ရတာပါပွဲစဉ်အစမှာပေါ်တူဂီအသင်းကနာမည်ကျော်ဆီရိုနာโดကိုထည့်မကစားခဲ့ပဲဒုတိယပိုင်းကျမှထည့်ကစားခဲ့တာဖြစ်ပါတယ်အင်္ဂါနေ့အစောပိုင်းကစားခဲ့ကြတဲ့စပိန်နဲ့မော်ရိုကိုပွဲမှာတော့ဒုတိယပိုင်းပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ခဲ့ကြတာကြောင့်အချိန်ပို15မိနစ်စီကစားခဲ့ရပါတယ်အချိန်ပိုတွေမှာလည်းဂိုးမရခဲ့တာကြောင့်နောက်ဆုံးပယ်နယ်တီဂိုးသွင်းကြရမှာမော်ရိုကိုဂိုးသမားကနှလုံးကာကွယ်နိုင်ခဲ့ပြီးစပိန်ကကန်သွင်းတဲ့တလုံးကတော့ဂိုးတိုင်ထိပ်ပြီးလွဲခဲ့ရကနောက်ဆုံးမှာမော်ရိုကိုက3ဂိုးစပိန်ကဂိုးမရှိနဲ့အဆုံးသတ်ခဲ့ရပါတယ်အင်္ဂါနေ့ကအနိုင်ရခဲ့ကြတဲ့ပေါ်တူဂီနဲ့မော်ရိုကိုအသင်းတွေကတော့ဒါမဲ့စနေနေ့ကျရင်ควอเตอร์ไฟแนลမှာကစားရမှာဖြစ်ပါတယ်စနေနေ့မှာပဲควอเตอร์ไฟแนลမှာပြင်သစ်နဲ့အင်္ဂလန်အသင်းတို့လည်းကစားကြမှာဖြစ်ပြီးဒီဇင်ဘာ9ရက်တောက်ကြနေ့မှာတော့ဘရာဇီးနဲ့ခရိုအေးရှားအာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ